မြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကိုနိုဝင်ဘာလရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ပိတ်ပင်လိုက်ပါတယ်။ဒီနေ့ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲပေးပိုင်ခွင့်ရှိသူစာရင်းမှာဒေါအောင်ဆန်းစုကြည်နာမည်မပါဝင်ခဲ့တာပါ။ဒေါအောင်ဆန်းစုကြည်နေထိုင်ရာဗဟန်းမြို့နယ်ရွေးကောက်ပွဲကော်မရှင်ရုံးကမဲပေးခွင့်စာရင်းမှာဒေါအောင်ဆန်းစုကြည်နာမည်မပါဘူးလို့ရန်ကုန်ကလာတဲ့ AP သတင်းမှာဖော်ပြခဲ့ပါတယ်။စစ်ဆိုရရဲ့ရွေးကောက်ပွဲဥပဒေမှာသာသနာဝန်ထမ်းထောင်နှံကြခံနေရသူစိတ်ပေါ်တော့နေသူလို့သတ်မှတ်ခံရသူလူမွဲကြင်ညာခံထားရခြင်းမှမလွတ်မြောက်သေးသူရွေးကောက်တင်မြောက်ချင်းဆိုင်ရာဥပဒေအရတားမြစ်ခံရသူနိုင်ငံသားအဖြစ်ခံယူထားသူတွေကိုဆန္ဒမဲပေးပိုင်ခွင့်မပြုဘူးဆိုပြီးပိတ်ပင်ထားတာပါ NLD ပြောရေးဆိုခွင့်ရှိသူလည်းဖြစ်ဒေါအောင်ဆန်းစုကြည်ရဲ့ရှေ့နေလည်းဖြစ်သူဦးညံဝင်းကတော့စေဆိုးရရဲ့အခုလောက်ရတွေကိုလက်ခန္ဓာမဟုတ်ပေမဲ့လက်ရှိထုတ်ပြန်ထားတဲ့ရွေးကောက်ပွဲဥပဒေအရမဲပေးခွင့်မရှိတာဖြစ်လို့ဥပဒေအကြောင်းအရဘာမှပြောစရာမရှိဘူးလို့အခုလိုပြောပါတယ
်အကျဉ်းကျနေတဲ့ပုံကိုယ်တွေကလက်ရှိဥပဒေအရမဲပေးပန်ခွင့်မရှိပါဘူးလက်ခံတယ်မဟုတ်ဘူးကျွန်တော်တို့ဥပဒေအရဖြစ်တာကိုကျွန်တော်တို့ဘာမှပြောစရာမရှိဘူးလို့ပြောချင်တာ
ဒေါအောင်ဆန်းစုကြည်ရဲ့အမည်မဲဆန္ဒရှင်စရင်နဲ့မပါဝင်ဘူးဆိုတာနဲ့ပတ်သက်လို့နေပြည်တော်မှာရှိတဲ့ရွေးကောက်ပွဲကော်မရှင်ရုံးကို VOA ကဆက်သွယ်ခဲ့ပြီးမြဲအတိအကျဖြေကြားခြင်းမရှိပါဘူးဒေါအောင်ဆန်းစုကြည်ကပြီးခဲ့တဲ့နှစ်ဩဂတ်လကစပြီးသူ့နေအိမ်တဲ့အမေရိကန်နိုင်ငံသားဂျွန်ဝီလီယံရက်တော်ရေကူးဝင်ရောက်ခဲ့တဲ့အတွေ့ထောင်ဒဏ်18လထပ်မံကြခံနေရတာပါရွေးကောက်ပွဲပြီးတပတ်အကြာမှသာနေအိမ်အကျယ်ချုပ်ကနေလွတ်ရက်စေမှာဖြစ်ပါတယ်သူနဲ့တူနေအိမ်အကျယ်ချုပ်ကြခံနေရတဲ့ဒေါ်ခင်ခင်ဝင်းနဲ့ဒေါ်ဝင်းမမတို့ကိုလည်းရွေးကောက်ပွဲမှာမဲပေးခွင့်မရဘူးလို့သိရပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ခေါင်းဆောင်ဒေါအောင်ဆန်းစုကြည်ကတော့စစ်ဆိုးရရဲ့မတရားတဲ့ရွေးကောက်ပွဲဥပဒေတွေနဲ့ပါတီကိုပြန်မှတ်ပုံတင်ဖို့တော့မစင်စားဘူးလို့ယတိပြတ်ပြောကြားထားပြီးတော့ NLD ပါတီကလည်းရွေးကောက်ပွဲကိုသဘိမ့်မောက်ထားပါတယ် NLD ကိုထောက်ခံတဲ့လူထုအနေနဲ့လည်းရွေးကောက်ပွဲမှာမဲမပေးဘဲနေနိုင်ခွင့်ရှိတယ်လို့လည်းဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ရှင်